Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဩဂုတ်လ5ရက်စနေနေ့ညနေ 6:00 အစီအစဉ်တွေကိုဘိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမယေသနာကျပါ။အမေရိကန်ပြည်အောင်စုမှာသမ္မတထရမ့်အစိုးရအဖွဲ့တာဝန်ဆယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးသွားပါတယ်။ကိုရီးယားကျွန်းဆွယ်မှာတုံ့ပြန်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းအာဆီယံအရှေ့တောင်အာရှနိုင်ငံများဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးတွေထပ်ပြီးတော့ပြောကြားသွားကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်ရှားဖောင်ရင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုအသွင်သစ်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမှုနဲ့ဒီပေါ်စိုးရိမ်ချက်တွေနဲ့အတူ
နော်ရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောစက်မတော်အနေနဲ့ရောပေါ့နော်ဒါဥပဒေပေါင်းအတွင်းကဒါလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အမျိုးသက်ကချူနော်
ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်ဒါအပြင်တိဘက်ဘာသာရေးခေါင်းဆောင်ဘုန်းတော်ကြီးဒလိုင်လာမာခီးစဉ်ကြောင့်ဘော့ဆွာနာနဲ့တရုတ်နိုင်ငံဆက်ဆံရေးအခြေအနေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးသန္တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်အောင်စုမှာသမ္မတထရမ့်အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကသတင်းတောက်တွေကိုတတိပေးလိုက်ပါတယ်။သတင်းမီဒီယာရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုကျွန်တော်တို့အလေးထားပါတယ်။သူတို့ကိုလည်းလေးစားပါတယ်။ဒါပေမဲ့သူတို့လှုပ်ချင်တိုင်းတော့လှုပ်လို့မရပါဘူးလို့တရားရေးဌာနမှသတင်းပေါက်ကြားမှုကဒီနေ့အတွင်းမှာ3စာကျော်မြင့်တက်လာလို့ရဲလို့တောက်ကြနေကကြေညာသွားရင်းနဲ့ Mr. Sessions ကပြောသွားပါတယ်။ဘသူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လုပ်တဲ့အနေနဲ့သတင်းတောက်တွေရဲ့မှတ်တမ်းရေးမှတ်ရာတွေကိုတရားရုံးအမိန့်နဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စီးမြင့်မှုပေါင်းတွေကိုတရားရေးဌာနကပြန်ပြီးတော့သုံးသပ်နေတယ်လို့ Mr. Sessions ကပြောပါတယ်။အဲ့ဒီစီးမြင့်မှုပေါင်းတွေဟာသမ္မတအိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းထုတ်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေအီးမေးလ်တွေနဲ့အမိန့်ကိုတောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လို့ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်တရားရေးဆိုင်ရာစီးမြင်တွေကိုတရားဥပဒေအတိုင်းတည်ထားစီးကြံမထားဘူးဆိုရင်သတင်းထုတ်တွေအနေနဲ့သူတို့ရဲ့သတင်းအရင်းမြစ်နဲ့အဆက်အသွယ်ပြုနိုင်တဲ့အနေအထားကိုအများကြီးထိခိုက်မှုရှိတယ်လို့သတင်းလွတ်လပ်ခွင့်ဂျိုးပန်းသူတွေကရှုမြင်ပါတယ်ညရောခြေဆိုင်သတင်းတော်များကာကွယ်ရေးအဖွဲ့ CPJ အဖွဲ့ကလည်းဒီလိုမျိုးတရားရုံးမိတ်နဲ့သတင်းတော်တွေရဲ့မှတ်တမ်းတွေကိုတောင်းယူတဲ့စီးမြင်ကိုဖြေလျှော့ပစ်တာဟာသတင်းလွတ်လပ်ခွင့်ကိုအကြီးအကျယ်နစ်နာစေတယ်လို့ပြောနေပါတယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲအကြိုမဲဆွယ်စီရင်ရေးကာလရဲ့နောက်ဆုံးလတွေအတွင်းသမ္မတ Trump အစိုးရအဖွဲ့ရဲ့အရင်အမျိုးသားလုံခြုံရေးအကြံပေး Michael Flynn ကိုတူရကီအစိုးရကရှုတ်ဝတ်ပြီးတော့ပတ်စံပေးခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ကတက်တီတွေကိုစစ်ဆေးမေးမြန်းနေတယ်လို့ New York Times သတင်းစာကဖော်ပြလိုက်ပါတယ်။ Mr. Mueller က Michael Flynn နဲ့ပတ်သက်တဲ့စာရွက်စာတမ်းအထောက်အထားတွေကိုပေးဖို့အင်မီရိုကိုမကြသေးခင်ကပဲတောင်းခဲ့တယ်လို့ New York Times သတင်းစာကဆိုပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးရေးမှု Mueller ရဲ့အဖွဲ့ကမှတ်တမ်းတွေပေးဖို့အင်မီရိုကိုလူသိရှင်ကြားတောင်းဆိုလိုက်တဲ့ပထမဆုံးဖြစ်ရလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကတရားရုံးကနေတရားဝင်ဆင့်ခေါ်တာတော့မဟုတ်ဘူးလို့ New York Times သတင်းစာကပြောပါတယ်။ Michael Flynn ဟာသမ္မတ Trump ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်နဲ့24ရက်ကြာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတ Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားဆိုရကြဖြစ်နိုင်ခြေရှိတဲ့ပူပေါင်းကြံစီမှုအပေါ်စုံစမ်းစစ်ဆေးမှုတွေအတွင်းအဓိကကျတဲ့ပုံကိုယ်တွေကတအူးလဲဖြစ်လာခဲ့ပါတယ်။အစိုးရရှေ့နေတွေက Michael Flynn နဲ့သူနဲ့ပြီးခဲ့တဲ့နှစ်ကလှုပ်လှုပ်ခဲ့တဲ့တူရကီနယ်ဝယ်ဘွားအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးသဘောတူညီမှုတွေကိုစုံစမ်းစစ်ဆေးနေပြီးမိုက်ကယ်ဖလင်းကိုပေးတဲ့ငွေတွေရဲ့နောက်ွယ်မှာတူရကီအစိုးရပါဝင်ပတ်သက်နေသလားဆိုတာကိုစီးစစ်ဖို့ကြိုးပမ်းနေတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ပယ်တင်းတဲ့ဒုံးကျည်အစီအစဉ်အတွက်ငွေကြေးသုံးစွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ငွေငွေဒေါ်လာတန်းတစ်ထောင်ရရှိနေတာကိုပိတ်ဆို့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကျည်တွေပြစ်လွှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးအရေးယူတန်းခတ်မှုကိုတိုးမြှင့်မှုလုပ်တာပါ။အခုဆိုရင်မြောက်ကိုရီးယားနိုင်ငံဟာအမေရိကန်ပြည်မကြီးနဲ့ဥရောပဒေသအများစု Yauzugu Yaute Donji Titwin Nine Tore Pong Shikang Shinibari. American Piazune Tio Jama, Dremba Bamiazwa, Ni Nangeja Bide Namaro, Dida Senojin Senini, Nani Donaima, Lono Yi Kansiga, Mekwe Somchapu, Tamatabio, American Amujan Yide, T Somchet Poma, Lono Yi Kansi Pong, Sangana Yellow, Deta Swinri Taja Bipari. လုံချုံရေးကောင်စီတန်ရရှိတူရဲ့ပြောဆိုချက်အရဒီဆုံးဖြတ်ချက်မူကြမ်းကိုအတိအပြုပြီးတော့အကောင့်ထဲပေါ်ရဲဆိုရင်မြောက်ကိုရီးယားအစိုးရရဲ့တနှစ်ကိုဒေါ်လာ မနေ့ကမလာနဲ့နိုဝင်ဘာလတော့မှာစပြီးတော့အကျုံးဝင်တဲ့လုံချုံရေးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့မြောက်ကိုရီးယားရဲ့တခုတည်းသောအဓိကပို့ကုန်ဖြစ်တဲ့ကြောင်းမီးသွေးတင်ပို့မှုကိုကန့်သတ်ခဲ့တာပါအခုဆုံးဖြတ်ချက်အတက်မှာတော့အဲ့လိုမျိုးကန့်သတ်တာမျိုးမဟုတ်ဘဲနဲ့လုံးဝခွင့်မပြုတော့တာဖြစ်လို့မြောက်ကိုရီးယားကြောင်းမီးသွေးတင်ပို့မှုအလုံးရပ်တန့်သွားမှာဖြစ်တယ်လို့လုံချုံရေးကောင်စီ ချစ်ရောကြတော်မှာဖြစ်ပါရဲ့တန်နဲ့တန်တက်တူရိုင်းကိုလည်းလုံးဝပိတ်ပင်မှာဖြစ်ပြီးမြောက်ကိုရီးယားရဲ့ဒီနေ့ဝင်ငွေကိုဒေါ်လာ250တန်တန်းလောက်ရောကြသွားစေပါလိမ့်မယ်ခဲနဲ့ခဲတက်တူရိုင်းတင်ပို့မှုကနေဒေါ်လာ113တန်းနဲ့ပင်လယ်ဆောင်ကနေပြီးဒေါ်လာတန်ပေါင်း300လောက်ဒီနေ့အတွင်းမှာရောကြသွားနိုင်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကိုအစ်စ်ပြန်လဲဆွေးနွေးဖို့အတွက်တင့်တော်တဲ့စည်းကမ်းချက်တွေမရမချင်းဒီသဘောတူညီချက်ကနေနှုတ်ထွက်သွားကျင်တယ်ဆိုတော့အကြောင်းကြားတဲ့စာကိုရရှိခဲ့တယ်လို့ကုလသမဂ္ဂကအတည်ပြုလိုက်ပါတယ်ကုလသမဂ္ဂအတွင်းအမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လဲပဲရစ်သဘောတူညီချက်ကိုပြန်ပြီးညှိနှိုင်းဆွေးနွေးဖို့အတွက်အမေရိကန်ရဲ့ဘယ်လိုကြိုးပမ်းချက်ကိုမဆိုကြိုဆိုသွားမှာဖြစ်တယ်လို့အတွင်းအမှုချုပ်ရဲ့ပြောခွင့်ရစတဖန်ဒူဂျာရစ်ကပြောပါတယ်အမေရိကန်အနေနဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်အနည်းဆုံး3နှစ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပြီးတော့ဒီတော့အတွက်မှာကျင်းပသွားမယ့်နိုင်ငံတကာရာသီဥတုပြောင်းလဲမှုဆိုင်ရာဆွေးနွေးပွဲတွေကိုဆက်ပြီးပါဝင်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒီဆွေးနွေးမှုတွေမှာအမေရိကန်ရဲ့ပါဝင်ဆွေးနွေးမှုကအမေရိကန်ရဲ့အကျိုးစီးပွားကိုကာကွယ်သွားစေမှာဖြစ်ပြီးတော့အမေရိကန်အစိုးရရဲ့အနာဂတ်မူဝါဒတွေမှာအဟန့်တားမဖြစ်စေဖို့အတွက်ဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အမေရိကန်အနေနဲ့ရာသီဥတုဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးမျှတတဲ့ချင်းကပ်မှုကိုထောက်ခံကြောင်းအဲ့ဒါကတော့စီးပွားရေးကြီးထွားမှုကိုမြင့်တင်ပြီးစွန့်ရဲလုံခြုံမှုရှိဖို့တည်ကြောင်းလုပ်တဲ့ချိန်ထဲမှာပဲဖန်တော်ရင်တန်းငွေကိုရှော့ချသွားတာဖြစ်ပါတယ်အမေရိကန်စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေပြည်သူတွေနဲ့အခွန်အမ်းတွေအပေါ်မှာပို့ပြီးတော့အလေးပေးတဲ့စည်းကမ်းသတ်မှတ်ချက်တွေကိုရခဲ့မယ်ဆိုရင်တော့အမေရိကန်အနေနဲ့ Paris သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့အတွက်သမ္မတ Trump ကလမ်းဖွင့်ထားတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရိုအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝင်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝင်ကြီးတွေကကိုရီးယားကျွန်းပြင်မှာတွန်းမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါသေး။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်တင်းတဲ့ဒုံးကျည်ပစ်လွတ်သွားတာတွေနောက်ပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေဟာဒေတာနဲ့တကမ္ဘာလုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ကြောက်နေတယ်လို့ပြောထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောင်းပြန်လို့မရတဲ့အနေအထားအထီအောင်အလုံးစုံဖျက်သိမ်းရေးနဲ့ဒီလိုဖျက်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုနိုင်ရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးတယ်ဆိုတာထပ်ပြီးတော့ပြောကြားခြင်းပါတယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARF အာဆီယံဒေတာရင်းနှင်းနှောဖလှယ်ပွဲမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဟွန်ယိုနဲ့ပြောဆိုဆွေးနွေးခဲ့ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးကန်ဂျန်ဝါကပြောသွားပါတယ်ARF အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်သူပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါတယ် American and I when the Rex Tillerson, Seninima, Manila Murago, Yashima, Pipio, Teningri Niga, Salo, Tessine, Puezi, Titine, a sea where you go, Satin, Pio, Los Antama, Separation.
Venezuela and I dive be the Lot of the Garding, Seninima, Seaway, Tabi, Chemazavo, Sinibare, Taujaniga, Satin, like the D, Nimazia, Lotoga, Possible Chica, Ubrego, Atibian, a year so be the Anaya Socialist Party go, Lopangu Anatti, Pido Melu, Kamavare. ပေါ်ဝင်ကားလေးစံငါးယောက်ပါဝင်တဲ့ဒီတိုင်းပြည်ပြည်လွတ်တော်အမတ်ဒီထဲမှာသမ္မတမဒူရိုရဲ့ဇနီးနဲ့သားလဲပါဝင်ပြီးတော့ဒီလွတ်တော်ကနိုင်ငံသားရေးဝန်ကြီးဟောင်းဒယ်စီရိုဒရီဂက်စ်ကိုဥက္ကဋ္ဌအသစ်ဖြစ်တဲ့တနည်းတညွတ်ထဲထောက်ခံရွေးချယ်လိုက်ပါတယ်ရိုဒရီဂက်စ်ကလည်းအစိုးရကိုတိုက်ခန့်လုပ်နေတဲ့သူတွေကိုအများဆုံးရေးယူဆောင်ရွက်သွားမယ်လို့ဂရီပေးလိုက်ပါတယ်သူတို့
ဒီကိုရောပါတောင်ပိုင်းမှာပို့ပြီးပြင်းထန်လိမ့်မယ်လို့လေးလာမှုတစ်ခုရာတွေ့ရပါတယ်။ထိကိမှုကဥရောပတောင်ပိုင်းမှာပို့ပြီးပြင်းထန်လိမ့်မယ်လို့သူတွေကပြောပါတယ်။
ရာသီဥတုရဲ့ပတ်သက်တဲ့ဘေးအန္တရာယ်ကြောင့်တက်ဂရိတ်2000တရာမှာသေဆုံးရသူပေါင်း3ကျော်နိုင်ပြီးတော့လက်ရှိမှာတော့တနစ်ကိုလူပေါင်း3000လောက်ရာသီဥတုဘေးအန္တရာယ်ကြောင့်သေဆုံးနေရတယ်လို့ The Lancet Planetary Health ဂျာနယ်မှာဒီကနေ့ပဲထုတ်ပြန်သွားပါတယ်ရှင်။နာမကျင်းပနေတဲ့2000ဆက်ခွန်ကမ္ဘာပြည့်ခုံပြည့်ပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသားမိုဖာရာကမီတာ1000ပြိုင်ပွဲမှာအနိုင်ရပြီးတော့
နောက်ဆုံးရသတင်းတွေကိုမအေးသနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဒေသခံတချို့အကြမ်းဖက်တပ်ဖြတ်ခံရတာအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူအင်အားသုံးတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ဒေသအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ပြီးဥပဒေပေါင်းထဲကနေပွင့်လင်းမြင့်တာမှုအပြင်နဲ့စနစ်တကျကင်တွယ်ဖြည့်ရှင်းဖို့ရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေကတိုက်တွန်းကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကအသေးစိတ်ဆက်ပြီးပြောပြပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်ကိုင်းကြီးကျေးရွာမှာအမည်မသိအကြမ်းဖက်သမားတွေရဲ့လက်ချက်နဲ့ကိုင်းကြီးကျေးရွာသားမျိုးတိုင်းသား6ယောက်သေဆုံးခဲ့ရပြီး2ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအကြမ်းဖက်တပ်ဖြတ်မှုအပြီးနောက်တစ်ရက်ဩဂုတ်လ4ရက်နေ့မှာတော့ဒေသတွင်းနယ်မြေရှင်းလင်းရေးလုပ်နေတဲ့အချိန်တွင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရသေးတော်မြို့နယ်တွင်ကအောင်နန်းရကျေးရွာကရွာသား600လောက်ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အခုချိန်ထိကတော့အကြမ်းဖက်သမားလို့တန်တရားရှိသူချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတပ်မတော်စစ်ကြောင်းတွေဘက်ကနယ်မြေရှင်းလင်းပြီးလုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေပါတယ်။အခုလိုမျိုးဒေသခံတချို့နဲ့နယ်မြေတည်ငြိမ်ရေးလုံခြုံရေးတာဝန်ယူထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကပါအင်အားသုံးတိုက်ခိုက်မှုရှိလာနေတဲ့အတွက်ဒေသခံပြည်သူတွေရဲ့လုံခြုံရေးစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်။ခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေဟာစိုးရိမ်ရတဲ့အနေအထားဖြစ်လာလို့ဥပဒေပေါင်းတွင်းကနေလုံခြုံရေးစနစ်တွေတိုးမြင့်ချထားဆောင်ရွက်ပေးဖို့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းပါတယ်လို့ရခိုင်ပြည်နယ်အရေးအကြံပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဖွဲ့စည်းထားတဲ့ကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းက VOA ကိုပြောပါတယ
်ဒီကော်မရှင်တင်နဲ့ဒေသခံရခိုင်တင်နဲ့တွေ့တဲ့ခါတိုင်းမှာပေါ့နော်ဒေသခံရခိုင်တွေပထမဆုံးပြင်ကြတာလုံခြုံရေးပါကျမတို့တွေ့ဆုံဆွေးနွေးတဲ့အခါတိုင်းမှာဒီလုံခြုံရေးအရေးကြီးတာကိုတင်ပြကြပါတယ်ဒါတကယ်ကို common ကျမတို့ဆွေးနွေးခဲ့ရတဲ့အချက်ပါပေါ့နော်ဒေသခံပြည်သူဟာသူတို့ဒေသရဲ့လုံခြုံရေးဟာတကယ်အရေးကြီးနေပါတယ်ဆိုတာသူတို့အားလုံးကခံစားမိတဲ့ဟာကိုကျမတို့ဟိုနားလေပေးရပါတယ်ဆိုတော့ဒီနေ့အဲ့ဒီသူတို့ရဲ့ခံစားချက်ဟာတကယ်အမှန်တကယ်ဖြစ်လာတဲ့အခါကျတော့เนาะပို့ပြီးတော့မှစိုးရိမ်ကြဖြစ်ပါတယ်အဲ့ဒါကြောင့်မို့ပေါ့เนาะရခိုင်ပြည်သူလူထုအနေနဲ့တကယ်ကိုလိုအပ်တဲ့ဒီလုံခြုံရေးကိုပြည်ထောင်စုအစိုးရအနေနဲ့ရောတက်မတော်အစိုးရရောပေါ့เนาะဒါဥပဒေပေါင်းအတွင်းကလုံခြုံရေးကိုအမှန်တကယ်လုပ်ပေးဖို့လိုအပ်ပါတယ်လို့အန်ဒီဘက်ကရှင်းပြပါတယ
်အခုလိုဒေသတွေမှာမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်မြို့တိုင်းသားတွေကိုပါတိုက်ခိုက်မှုတွေရှိလာနေတဲ့အတွက်ရခိုင် တိုင်းရင်းသားတွေနဲ့ကမန်တိုင်းရင်းသားတွေမှာလည်းဒေသရင်းလုံခြုံရေးစိုးရိမ်မှုရှိလာတယ်လို့ပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အစိုးရအနေနဲ့ဒေသခံတွေနယ်မြေတွင်ဘေးကင်းလုံခြုံစွာနေထိုင်သွားလာနိုင်ရေးလုံခြုံရေးအစီအမံတွေတိုးမြင့်ဆောင်ရွက်ပေးစီလိုပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတိုက်တွန်းပါတယ်။
ပြဿနာပေါ်တော့ဒီမျိုးတိုက်ခိုင်ရတဲ့အကျံဖက်သမားလို့လည်းပြောတယ်ပြည်ပြည့်ကြကြလည်းရတဲ့အတွက်ကြောင့်ဒါတွေကိုအဲ့လိုအစိုးရအနေနဲ့ပေါ့နော်ဖြေရှင်းတယ်လိမ့်မယ်လို့မဟုတ်လို့ရှိရင်တော့ဗါလဲဆိုတော့လာနဲ့လေတန်တရားတွေပုံဝင်လာပြီးတော့ဒီပြိပခတ်အတွင်းကျွန်တော်ဆိုရင်ပါတယ်လို့ဒီတမတော်အပါဝင်အကုန်လုံးပူးပေါင်းဆောင်ရွက်ပြီးတော့ပြင်ဆင်မယ်ဆိုရင်တော့ရနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေပြည်ထနာကိုပွင့်လင်းမြင်သာမှုရှိရှိဥပဒေပေါင်းတွင်းကကင်တွယ်ဖြေရှင်းမှုနဲ့အထူးသဖြင့်နယ်ဇက်ပြည်ထနာဖြစ်နေလို့တစ်ဖက်နိုင်ငံနဲ့တန်တမာရေးနီးလန်းနဲ့နားလည်မှုတိစောက်ပြီးပူးပေါင်းဖြေရှင်းပေးဖို့ကိုလည်းရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကတိုက်တွန်းပါတယ
်ဒီရခိုင်မှာဖြစ်နေတဲ့ကိစ္စတွေဟာလူမျိုးရေးဘာသာရေးပဋိပက္ခတွေမဟုတ်ဘူးဆိုတာနိုင်ငံတကာကသက်ဝင်ရုံကြည်လာအောင်ပေါ့နော်လောက်ကန်ဆောင်ရွက်ဖို့လက်ရှိအစိုးရအနေနဲ့ပေါ့နော်ပွင့်လင်းမြင်သာမှုရှိတာမြင်သာစွာဆောင်ရွက်တတ်ဖို့လိုတယ်အဓိကအပြင်ဒီကိစ္စဟာကျွန်တော်တို့နိုင်ငံတစ်ခုတည်းဖြည့်ရှင်းဆောင်ရွက်လို့ရမယ့်ကိစ္စမဟုတ်ဘူးပြဿနာမဟုတ်ဘူးဒီမယ်ဆက်မှာဖြစ်နေတဲ့အဓိကပြဿနာလူဦးရေပေါက်ကွဲမှုအဆမတန်များတဲ့ပြဿနာပေါ့နော်လူဦးရေပေါက်ကွဲမှုနဲ့ဒီဆင်းရဲမွတ်တွေကိုပြဿနာကပ်ပါလာတယ်ကျန်းဖက်ကုန်ရက်တွေရေတောက်မြစ်တွေဖြစ်လာတာပေါ့နော်အကျန်းဖက်တင်တိုင်းတွေပေးဖို့အတွက်အခြေအနေတွေဖြစ်လာတယ်ဒါကြောင့်ဒီကိစ္စကိုရေဆောင်ရွက်တဲ့အခါနိုင်ငံတကာရဲ့ပံ့ပိုးကူညီဆောင်ရွက်မှုလို့ဒီလိုတစ်ဖက်နိုင်ငံအစိုးရနဲ့ပန်တမာရေးနားလည်မှုကိုအပြန်အလှန်ဒီစောက်ပြီးတော့မှာပဲဒီအကျန်းဖက်ရေတောက်မြစ်တွေကိုရှင်းလင်းလာတော့ပါတော့ပေါ့နော်နိုင်ငံအစိုးရပူးတွဲပြီးတော့တာဝန်ထိတိအောင်ကိုင်းတဲ့ဖြည့်ရှင်းမှုလိုအပ်တယ
်ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့2012ကစလို့ဘာသာရေးလူမျိုးရေးအသွင်ဆောင်ပြည်ပခါတွေဖြစ်ခဲ့တာပါပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလကတကြောပြန်ဆလာခဲ့တဲ့နေကြားဆောင်တက်စခန်းတွေလူဝင်အားသုံးအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်မှာတော့လုံခြုံရေးအဖွဲ့တွေရဲ့နယ်မြေရှင်းလင်းဆောင်ရွက်မှုတွေအပေါ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာဘက်ကနေဆွတ်ဆွဲမှုတွေပြင်းထန်လာပါတယ်အခုလိုမျိုးမောင်းတော့နဲ့ရသေးတောင်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းမှာလည်းဒီဖြစ်ပျက်တွေကြောင့်ရခိုင်ပြည်နယ်မှာအရင်တုန်းကလုတ်ခဲ့ပူးသလိုမြေလံရှင်းလင်းရေးတွေထပ်လုပ်လာမှာကိုစိုးရိမ်တဲ့အကြောင်းကိုလည်းအပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်အဖွဲ့ AI ကဩဂုတ်လ၄ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။မြန်မာအနာပိုင်းနေအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေသအားလုံးကိုအတားအဆီးမရှိတွားရောက်ခွင့်ပြုဖို့လိုအပ်တယ်လို့လည်း AI အဖွဲ့ကထုတ်ပြန်ထားပါတယ်။သောရရှင်များရှင်အခြေအနေပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိသလိုအာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှန်66ဂါကြီးပြင်သင့်သလားဖြတ်သိမ်းသလားဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စင်ကကြိုဆိုပါရစေ။အခုစနေညတရားရလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာမို့စောင့်မျှော်နားဆင်နိုင်ပါရရှင်။အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုအသွင်သစ်ဖြစ်အောင်ဖန်တီးဖို့ကြိုးပမ်းမဲ့အစီအစဉ်မှာဝန်ထမ်းတွေကိုယ်တိုင်ဦးဆောင်သွားမှာဖြစ်တာကြောင့်ပုံမှန်ထိရောက်မှုရှိလိမ့်မယ်လို့ဝန်ကြီး Rex Tillerson ကပြောဆိုလိုက်ပါရတယ်။ဒါပေမဲ့လည်းသမ္မတ Donald Trump အစိုးရလက်ထက်အမေရိကန်နိုင်ငံခြားရေးမူဝါဒတွေမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအလေးမထားတော့မှာကိုနိုင်ငံခြားရေးဝန်ကြီးဌာနအရာရှိဟောင်းတွေနိုင်ငံခြားရေးမူဝါဒရေးရာကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်ဒီအကြောင်း VOA Sentiment ရေးရာသတင်းတောက်ဆင်နီရှင်သတင်းပေးပို့ထားတာကိုတော့ကုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်ထိပ်တန်းတန်တမန်ဖြစ်စတင်တောင်းယူခဲ့တဲ့လွန်ခဲ့တဲ့6လလုံးကဝန်ကြီး Rex Tillerson ကိုနွေ့နွေ့ထွေထွေကြိုဆိုခဲ့ကြပေမဲ့ဗဏ္ဍာရေးသုံးစီဖြတ်တောက်မဲ့အစီအစဉ်တွေအဆင့်မြင့်ရာထူးတွေလေ့လာနေတာတွေအသွင်သစ်ဖြစ်အောင်ပြင်ဆင်မှုပြောဆိုမှုတွေကြောင့်ဝင်နှန်း 36,000 ကျားလှုပ်လှုပ်ရှားရှားဖြစ်နေပါတယ်။ဒါပေမဲ့လည်းဝန်ကြီးတေလာဆန်ကတော့ပြုရင်ပြောင်းလဲစီစဉ်နေတဲ့ပတ်သက်လို့ကာကွယ်ပြောဆိုနေတာပါ
။ People that I'm coming into contact with are excited about the redesign. They're excited about hopefully getting some assistance on some areas that have troubled them for a long time.
ကျွန်တော်တို့တွေ့တဲ့သူတွေကတော့ပုံစံပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့စိတ်လုံးရှားနေကြပါတယ်။ကာလရှိတာပြဿနာပေါ်နေတဲ့ခန္ဓာတွေမှာအကူအညီတွေရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့စိတ်လုံးရှားနေကြတာပါ။နိုင်ငံရေးဝန်ကြီးဌာနရဲ့တာဝန်ဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒတွေကိုဥဆောင်ဖို့ပုံပုံကောင်းမွန်ပြီးလုံခြုံမှုနဲ့တရားဝါပြောမှုရှိတဲ့အမေရိကန်ပြည်ထောင်စုကိုဖန်တီးဖို့ဒါတွေကိုလည်းပြည်တွင်းပြည်ပမှာဆောင်ရွက်နေရဆိုတာကိုစတင်သဘောပေါက်လာနေပြီလို့ထင်ပါတယ်။ဒီမှန်းချက်တွေကပြောင်းလဲမသွားပါဘူး
။ဒါပေမဲ့လည်းလက်ထက်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ယီမှန်းချက်အစ်စ်မှာကမ္ဘာတဝန်းဒီမိုကရေစီနဲ့တရားမျှတမှုမြင့်တင်ရေးထက်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်စိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာနှစ်ပေါင်း40နီးပါးအမှုထမ်းခဲ့တဲ့သံမတ်ကြီးအောင်လော်ရာကနေဒီကတော့နိုင်ငံခြားရေးမူဝါဒရဲ့အရေးကြီးတဲ့အစိပ်ပိုင်းတွေကိုခြံလှမ်းလို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ It's impossible to divorce our foreign policy with democracy and justice.
ကျွန်တော်ရဲ့နိုင်ငံခြားရေးမူဝါဒမှာဒီမိုကရေစီနဲ့တရားမျှတမှုရရှိရေးကိစ္စတွေကိုစွန့်ပယ်လိုက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါတွေဟာကျွန်တော်ရဲ့အခြေခံအုတ်မြစ်တွေပါ။ဒါတွေအားလုံးဟာလည်းကျွန်တော်တိုင်းပြည်ကိုစတင်ထူထောင်ခဲ့တဲ့အချိန်အစိုးရအဖွဲ့ရဲ့ဒစိတပိုင်းအဖြစ်နိုင်ငံခြားရေးဝန်ကြီးဌာနကိုဖွဲ့စည်းချိန်ကတည်းကရှိလာခဲ့တဲ့ရည်ရည်ချက်တွေပါ။ဒါကြောင့်လဲဒါတွေကိုဖယ်ရှားဖို့စဉ်းစားတယ်ဆိုတာရှင်းပြဖို့အတော်ခက်တဲ့ကိစ္စပါ
။ IS အစ္စလာမ်အစွန်းရောက်တွေနဲ့ရုရှားတို့ရဲ့ဝါဒဖြန့်ချိမှုတွေကိုတံပြန်မဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာဆက်ဆံရေးဌာနအတွက်အသုံးစရိတ်ကိုလွှတ်တော်ကအတည်ပြုထားပေမဲ့အပြည့်အဝသုံးစွဲဖို့အစီအစဉ်မရှိဘူးလို့သတင်းတွေထွက်ပေါ်နေတဲ့ပုံမှာလဲစိုးရိမ်မကင်းဖြစ်နေကြပါတယ်။
Countering ISIS propaganda? I mean, come on. This is at the top, or should be at the top of our priority list.
ISIS ရဲ့ဝါဒဖြန့်ချိမှုတွေကိုတံပြန်မှုဆိုတာဟာဥစားပေးစရဲ့ထိတ်ဆုံးနေရာမှာထားရမှာပါ။ရုရှားကမမှန်မကန်သတင်းဖြန့်နေတာတွေဟာလည်းအစ်စ်အစမ်းမဟုတ်တယ်လို့ကျမတို့ဘက်ကလည်းသတင်းစကားပို့ကြိုးပမ်းတာမျိုး၊တိုင်းပြည်အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေမှာတံပြန်ဆောင်ရွက်တာမျိုးတွေလည်းရှိပါတယ်။ဒါတွေကိုတလျှောက်လုံးလှုပ်လာခဲ့တာပါ။
ပြောခွင့်ရသူဟက်တနော့ကတော့နိုင်ငံတကာဆက်ဆံရေးဌာနလုပ်ငန်းတွေအတွက်နိုင်ငံခြားရေးဝန်ကြီးဌာနကကြိုးပမ်းနေကြောင်းပြောပေမဲ့စီးပွားရေးလုပ်ငန်းရှင်အောင်တူဖြစ်တဲ့ဝန်ကြီးတေလာဆန်ကတော့တာဝန်သမားအသုံးစရိတ်ကိုချွေတာပြီးလုပ်ငန်းတွေကိုထိရောက်အောင်လုပ်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကောင်လုံးတင်ပြခဲ့တာပါရှင်ဆက်လက်ပြီးနိုင်ငံတကာသတင်းလွှာတော်ဘုတ်ကိုတင်ပြပေးပါမယ်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာရဲ့ခီးစဉ်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကသတိပေးနေတဲ့ကြားကပဲဒီလကုန်ပိုင်းတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာလာရောက်မှာကိုကြိုဆိုတယ်လို့ဘော့ဆွာနာနိုင်ငံကပြောဆိုလိုက်ပါတယ်လူခွင့်ရေးဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့ဖုန်းတော်ကြီးဒလိုင်လာမာဘော့ဆွာနာကိုလာရောက်မှာဖြစ်ပြီးသမ္မတအီယန်ခါမာနဲ့လည်းတွေ့ဆုံမှာမို့တရုတ်ဘက်ကပိုးပြီးပြစ်တင်ပြောဆိုခံရနိုင်တာပါအိန္ဒိယတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပြမှုကြောင့်ဖုန်းတော်ကြီးဒလိုင်လာမာကို၃ချိန်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက် Anita Power ရဲ့သတင်းလွှာကိုမှတင်ပြထိုက်တင်ပြပေးမှာပါရှင်
။လူဦးရေနှစ်သန်းရှိတဲ့ဘော့ဆွာနာနိုင်ငံမှာဖုန်းတော်ကြီးဒလိုင်လာမာကိုသိတဲ့လူသိမရှိဘူးလို့ပြီးခဲ့တဲ့သတင်းပတ်ဒီအထိဘော့ဆွာနာဂေဇက်စာဆောင်ရဲ့ Editor Lawrence Siracy ကပြောဆိုခဲ့တာပါ။ဒါပေမဲ့ဩဂုတ်လ18ရက်နေ့ကနေ19ရက်နေ့အထိမျိုးတော်ဂါဘွန်ရွန်းကလူခွင့်ရည်ညီလာခံကိုဖုန်းတော်ကြီးဒလိုင်လာမာတက်ရောက်ဖို့ရှိနေတာနဲ့အတူဒလိုင်လာမာသတင်းကနိုင်ငံရဲ့ခေါင်းကြီးသတင်းဖြစ်နေပါတယ်။ဘော့ဆွာနာရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်ဖြစ်တဲ့တရုတ်ဘက်ကတော့ဒီခီးစဉ်ကိုအကြိမ်ကြိမ်ကန့်ကွက်ပါတယ်။ဘော့ဆွာနာနိုင်ငံတွင်တရုတ်ရဲ့ထိုက်ရိုက်ရင်းနှီးမြှုပ်နှံမှုက2011ခုနှစ်မှာဒေါ်လာတန်တထောင်ထိရောက်ရှိခဲ့ပြီးရင်းနှီးမြှုပ်နှံမှုမှာဦးဆောင်နိုင်ငံဖြစ်ပါတယ်။တိဘက်ဒေသဟာတရုတ်ရဲ့အစိအပိုင်းဖြစ်တည်ရှိခဲ့တာနှစ်ပေါင်း900ကျော်ရှိခဲ့ပြီလို့တရုတ်ကပြောဆိုပြီးဖုန်းတော်ကြီးဒလိုင်လာမာကိုအန်ဒီယေကြီးတဲ့ခွဲရွယ်ရေးသမားအဖြစ်သတ်မှတ်တာဖြစ်ပါတယ်။ဖုန်းတော်ကြီးဒလိုင်လာမာက1959ခုနှစ်အိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ချိန်ကစလို့အဝေးရောက်တိဘက်အစိုးရအဖွဲ့ကိုဦးဆောင်ခဲ့တာပါ။ဘော့ဆွာနာအစိုးရရဲ့ပြောခွင့်ရဂျက်ရန်ဆေးကအခုလိုပြောပါတယ်
He's coming here on a private visit to take part in a seminar, so it's a kind of academic.
ဘုန်းတော်ကြီးကဆွေးနွေးပွဲတက်ဖို့ကိုရီးကိုရာခီးစဉ်အနေနဲ့လာမှာပါ။ဒါကသုံးရတာကျင်းပမယ်ပညာရေးပိုင်းဆိုင်ရာဆွေးနွေးပွဲမျိုးပါ။သူ့အနေနဲ့သမနာနဲ့တွေ့ရင်လည်းတွေ့ပြမှာပါ။သမနာဘက်ကလည်းတွေ့ဖို့ဖြစ်နိုင်တယ်လို့ပြောထားပါတယ်
။ဘုန်းတော်ကြီးဒလိုင်းလာမရဲ့ပုဂ္ဂိုလ်ရေးခီးစဉ်လို့ဆိုပြီးနိုင်ငံခေါင်းဆောင်နဲ့တွေ့ဆုံမယ်ဆိုတဲ့အတွက်ကြောင့်ပြောဆိုချက်နှစ်ခုကရှင်းအောင်မညီဖြစ်နေတယ်လို့ဖြစ်တယ်ဆိုပြီးဘော့ဆွာနာဂေဇက်စာဆောင်ရဲ့အက်ဒီတာလော်ရင့်ဆီရစီကပြောပါတယ်ဘော့ဆွာနာဆွေရကဖုန်းတော်ကြီးဒလိုင်းလာမရဲ့ခီးစဉ်ကိုရှင်းရှင်းလင်းလင်းမလုပ်တာဟာဆိုရင်မီးနဲ့ကစားနေတာလို့လည်းသူကပြောပါတယ် အင်းနီချင်းတောင်အာဖရိကနိုင်ငံကတော့တရုတ်ရဲ့ဖိအားပေးမှုနဲ့ပဲတိဘက်ဘာသာရေးခေါင်းဆောင်ကို၃ချိန်ဗီဇာပေးဖို့ညှင်းခဲ့ပါတယ်။ဖုန်တော်ကြီးဒလိုင်းလာမာကိုလက်ခံတဲ့နိုင်ငံတွေကိုတရုတ်ဘက်ကရင့်ညင်တီးတီးဝေဖန်ပါတယ်။2012ခုနှစ်ကဗီဂျင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဖုန်တော်ကြီးဒလိုင်းလာမာနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအစင်းမြန်တန်တမာဆက်ဆံရေးကိုတရုတ်ဘက်ကဆိုင်းငံ့ခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကဖုန်တော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံမှုကိုလည်းတရုတ်ဘက်ကကန့်ကွက်ပါတယ်။ဘော့စဝါနာနိုင်ငံဟာအချို့အချာအာဏာပိုင်နိုင်ငံဖြစ်တယ်။ဘသူကိုလက်သင့်ခံမလဲဆိုတာကိုလွတ်လွတ်လပ်လပ်ဆုံးဖြတ်မယ်ဆိုတာကိုတွေ့ရပေမဲ့လည်းအစိုးရအနေနဲ့မရှင်းမလင်းလုပ်လို့မရပဲသူ့ရဲ့ရည်တည်ချက်ကိုရှင်းလင်းအောင်လုပ်ဖို့လိုတယ်လို့ဘော့စဝါနာဂီဇက်စာဆောင်ရဲ့အယ်ဒီတာလောဝင်စီရက်စီကပြောပါတယ်
။ Whoever talking hasn't clearly stated.
နိုင်ငံတကာအနေနဲ့ကိုယ့်ရဲ့လူလာချက်ကဘာလဲတခုဖြစ်လာရင်ဘာလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းပြောထားတာမရှိပါဘူးရှင်းတော့မညီတဲ့ပြောဆိုချက်တွေနဲ့ရှင်းတွနောက်ဆိုလိုရက်တွေနဲ့ကျွန်တော်တို့ဘယ်လိုလုပ်လို့ကြမလဲ
တရုတ်အစိုးရဘက်ကတော့မကြမီလာမဲ့ခီးစဉ်အတွက်ပြစ်တင်ရှုတ်ချပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကဒီအကြောင်းကိုပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပါတယ
်我们注意到最近的有关报道中方已经就第十四师达奈
ဒီကိစ္စအပေါ်မှာတက်ဆိုင်ရာနိုင်ငံအနေနဲ့မှန်ကန်တဲ့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့နောက်တရုတ်ရဲ့အမျိုးသားအကျိုးစီးပွားကိုအလေးနက်ထားဖို့တောင်းဆိုပြီးတရုတ်ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်တရုတ်အနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်သလိုတရုတ်ကိုတခြားနိုင်ငံတွေကထိပါလာရင်လည်းလက်သင့်ခံမှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားတာပါဖုန်တော်ကြီးဒလိုင်းလာမာကိုလက်တင်ခံရင်ဘော့စဝါနာကိုတရုတ်ဘက်ကဘလို့အရေးယူမလဲဆိုတာကိုတော့တရုတ်အစိုးရဘက်ကအသေးစိတ်ပြောဆိုထားတာမရှိပါဘူးဘော့စဝါနာဘက်ကတော့တရုတ်နဲ့မိတ်ဆွေတွေအဖြစ်ဆက်ပြီးရှိနေမယ်လို့ယုံကြည်ထားတဲ့အကြောင်းအစိုးရရဲ့ပြောခွင့်ရရမ်ဆေးကပြောပါတယ
် Well we hope that whatever differences we may have will not
နိုင်ငံကြဘလို့ကွဲပြားခြားနားမှုတွေရှိခဲ့ပါစေ1985ခုနှစ်ကတည်းကတရုတ်ပြည်နယ်ဘော့စဝါနာကျရှိခဲ့တဲ့နိုင်ငံကျိုးလူပူးပေါင်းဆောင်မှုနဲ့မိတ်ဆွေစစ်စစ်ဆက်ဆံရေးအပေါ်မှာတော့ထိခိုက်မှုရှိမှာမဟုတ်ပါဘူးဘော့စဝါနာအနေနဲ့တရုတ်တပြည်တော်နဲ့မူဝါဒကိုအသေးချရည်တည်ထောက်ခံထားပါတယ
်တစ်ချိန်တည်းမှာပဲဆက်ဆံရေးကတော့ဆက်လက်တိုးတက်ကောင်းမွန်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ကပဲဘော့စဝါနာနိုင်ငံရေဘေးကယ်ဆယ်ရေးလုပ်ငန်းတွေအတွက်တရုတ်အစိုးရကဒေါ်လာတသန်းထောက်ပံ့ပေးခဲ့ပါတယ်တရုတ်နိုင်ငံနဲ့ဘော့စဝါနာနှစ်နိုင်ငံတို့အနေနဲ့စည်းရည်တည်ဖြစ်စေချမ်းသာတည်ဖြစ်စေမိတ်ဆွေဘော့စဝါနာနိုင်ငံအတွက်တရုတ်ဘက်ကထောက်ပံ့ပေးတာကိုဘယ်တော့မှအဆုံးသတ်မှာမဟုတ်ဘူးလို့လည်းတရုတ်သံအမတ်ကပြောဆိုထားတာဖြစ်ပါတယ်ရှင်
။မတင်ငီထိုက်တင်ပြခဲ့တာပါရှင်။စနေနေ့ညနေ Game View A မြန်မာပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်။ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့ Line to Meter 24 25 30 နဲ့ 50 တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမိုင်းအေတနာကျော်တင်ပြပေးပါလိမ့်မယ်ရှင
်။အမေရိကန်ပြည်အောင်စုမှသမ္မတထရမ့်အစိုးရအဖွဲ့ဇန်နဝါရီလမှာတာဝန်ဆယူကလေးကစပြီးတော့လှုပ်ဝဲသတင်းတွေဇက်တိုက်ပေါက်ကြားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ရှေ့နေကျော် Jeff Sessions ကသတင်းတော်တွေကိုတတိပေးသွားပါတယ်။ဘယ်သူတွေကသတင်းတွေကိုဖောက်ချလဲဆိုတာသိရှိအရေးယူနိုင်ဖို့အချိန်မြင့်လုပ်တဲ့အနေနဲ့သတင်းတော်တွေရဲ့မှတ်တမ်းမှတ်ရာတွေကိုတရားရုံးမင်းနဲ့တောင်းယူကြည့်ရှုတာနဲ့ပတ်သက်တဲ့စည်းမျဉ်းမူပေါင်းတွေကိုတရားရေးဌာနကပြန်ပြီးတော့သုံးသပ်နေတယ်လို့ Mr. Sessions ကပြောပါတယ်။အဲ့ဒီစည်းမျဉ်းမူပေါင်းတွေဟာသမ္မတအိုဘားမားလက်ထက်2015ခုနှစ်မှာချမှတ်ခဲ့တာဖြစ်လို့တရားရေးဌာနအနေနဲ့သတင်းတော်တွေရဲ့တယ်လီဖုန်းဆက်သွယ်မှုတွေ၊ email တွေကိုအမိန့်နဲ့တောင်းယူကြည့်ရှုပြီးတော့ဘယ်ကနေသတင်းထွက်လဲဆိုတာသိရအောင်လုပ်ဖို့ပို့ပြီးတော့ခက်ခဲနေရပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ပယ်ရင်တက်ဒုံးကျည်အစီအစဉ်တွင်ငွေကြေးသုံးဆွဲနိုင်အောင်လို့တစ်နှစ်တစ်နှစ်ဝင်ငွေဒေါ်လာတန်းတထောင်ရရှိနေတာကိုပိတ်ဆို့မယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအမြဲဆုံးအတည်ပြုနိုင်ဖို့အမေရိကန်ပြည်ထောင်စုကလှုံ့ဆော်နေပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တို့မှာမြောက်ကိုရီးယားအစိုးရကတိုက်ချင်းပစ်ဒုံးကျည်တွေပြစ်လွတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုမျိုးတန်းခတ်အရေးယူမှုကိုတိုးမြှင့်ဖို့လှုံ့တာပါ။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံရှစ်တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းဆွယ်မှာတိုးမြင့်လာနေတဲ့တင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားပါတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကပယ်ရင်တက်ဒုံးကျည်ပြစ်လွတ်သွားတာတွေနျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေကြောင့်စိုးရိမ်ကြောင်းပြောသွားကြတာပါ။
တရင်ချင်းချုပ်ကိုမိုက်တင်တာကြောင့်ကျင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ69နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.